ရခိုင်မြောက်ပိုင်းကထွက်ပြေးသွားတဲ့ဒုက္ခသည်တွေနေရပြည်ရင်းနဲ့ပတ်သက်ပြီးဆွေးနွေးဖို့ဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်နေတဲ့မြန်မာကိုယ်စားလှယ်အဖွဲ့ဟာဒီကနေ့ရိုဟင်ဂျာမွတ်စလင်တွေဟိန္ဒူဒုက္ခသည်တွေနဲ့တိကျစီတွေ့ဆုံခဲ့ပါတယ်။ဒုက္ခသည်တွေပြန်လာရင်းနဲ့ပတ်သက်ပြီးနှစ်ဖက်ဆွေးနွေးခဲ့ကြပေမဲ့တိုးတက်မှုတစ်စုံတစ်ရာမရှိဘူးလို့ရိုဟင်ဂျာမွတ်စလင်တွေဘက်ကပြောပါတယ်။ဒီအကြောင်းကိုရန်နိုင်ကပြောပြပေးမှာပါရှင်။
ဘင်္ဂလားဒေ့ရှ်နိုင်ငံမှာရောက်နေကြတဲ့ဒုက္ခသည်တွေပြန်လာရင်းနဲ့ပတ်သက်ပြီးတော့ဆွေးနွေးဖို့ဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်ရှိနေတဲ့မြန်မာကိုယ်စားလှယ်အဖွဲ့ဟာဒီကနေ့မှာတော့အိမ်မှာရှိတဲ့ဒုက္ခသည်တွေနဲ့ဒုတိယမြောက်နေ့အဖြစ်နဲ့ဆက်ပြီးတော့တွေ့ဆုံခဲ့ပါတယ်။မြန်မာနိုင်ငံသားရေးဝန်ကြီးဌာနအပြည်ဆိုင်ရာအဖွဲ့အစည်းများနဲ့စီးပွားရေးဦးစီးဌာနညွှန်ကြားရေးမှူးချုပ်ဦးချန်ရေးဦးဆောင်တဲ့မြန်မာကိုယ်စားလှယ်အဖွဲ့ဟာရိုဟင်ဂျာမွတ်စလင်ဒုက္ခသည်တွေပြင်ဟိန္ဒူဒုက္ခသည်တွေနဲ့လည်းဒီကနေ့မှာတီးခြားစီတွေ့ဆုံခဲ့တယ်လို့ဘာလူခါလီဒုက္ခသည်စခန်းကကိုအစ္စလမ်က VOA ကိုပြောပါတယ်။
ပထမတော့မနေ့ကနေ့ညနေနာရီကျဲတရတော့ကျွန်တော်ဝီငါဒုက္ခသည်ကိုကြလျာဖွဲ့နဲ့တွေ့ဆုံခဲ့တယ်။အဲ့ဒီနောက်ပိုင်းကတော့ဟိန္ဒူအဖွဲ့နဲ့တက်ပြီးတော့တွေ့ခဲ့ကြပါတယ်ခင်ဗျာ
။မာကိုစလေဖွဲ့ဟာမနေ့ဒီဇင်ဘာ18ရက်နေ့ကတော့ဘင်္ဂလားဒေ့ရှ်နိုင်ငံကော့ဆက်ဘဇားဒေသကခူတူပလောင်ဒုက္ခသည်စခန်းကိုသွားပြီးတော့ဒုက္ခသည်တွေနဲ့တွေ့ဆုံခဲ့ပါသေးတယ်။ဒီကနေ့တွေ့ဆုံမှုအတွင်းမှာတော့မြန်မာကိုယ်စားလှယ်ဘက်ကဒုက္ခသည်တွေနေရရင်ပြန်ရေးလုပ်ငန်းစဉ်အဆင့်ဆင့်အပအဝင်ဒုက္ခသည်တွေပြန်လည်လက်ခံရေးနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံဘက်ကလှုပ်ဆောင်နေတာတွေကိုရှင်းပြခဲ့တယ်လို့ကိုအစ္စလမ်ကပြောပါတယ
်သူတို့ဘက်ကတော့အရင်ခီးစဉ်အတိုင်းပြောသလိုပဲ NDC လုပ်ငန်းစဉ်ကိုပဲသူတို့စာပြခဲ့တယ်နောက်လောက်ဟောပေါ်လက်ခံရေးစကားရဲ့ကိစ္စကိုရှင်းပြခဲ့တယ်နောက်ဂျာစကားမှာနေရမယ့်ကိစ္စကိုရှင်းပြခဲ့တယ်
ရိုဟင်ဂျာမွတ်စလင်တွေဘက်ကတော့မွေးရပါနိုင်ငံသားခွင့်ရပါဝင်အချက်၃ချက်ကိုတောင်းဆိုခဲ့တယ်လို့လည်းသူက VOA ကိုပြောပါတယ
်အချက်၃ချက်မှာတော့ကျွန်တော်ကမူလရရှိခဲ့တဲ့ရိုဟင်ဂျာအမည်နဲ့မွေးရပါနိုင်ငံသားအခွင့်အရေးပေါ်စတင်ချစ်ဖို့ကျွန်တော်ပြန်လည်ရရှိဖို့အတွက်တောင်းဆိုခဲ့တယ်နောက်ဒုတိယအချက်မှာတော့ကျွန်တော်မူလကျေရောမှာပြန်လည်နေထိုင်ခြင်းနဲ့ကျွန်တော်ရဲ့ပိုင်ဆိုင်မှုပြန်လည်ရရှိခြင်းနောက်ရထိုင်ခြင်းနဲ့တစ်ခုလုံးမှာယနေ့အချိန်အထိဒီကလာရှိနေတယ်ဆိုတော့ကျွန်တော်ရဲ့နိုင်ငံတကာလုံခြုံရေးအစီအမံကလွှဲလို့ပြည်နာရေးလုံငန်းကြီးကိုမတွေ့မမီရတယ်ဆိုတော့ကျွန်တော်ရဲ့နိုင်ငံတကာစုစုတီဆိုတော့အရေးကြီးလွှဲတာကိုကျွန်တော်လူကြီးတို့ကလည်းစစ်စစ်လက်ထက်ကသိကြတော့ပြပါတယ်ခင်ဗျာ
ရိုဂျာမွတ်စလင်တဲ့ဘက်ကတောင်းဆိုချက်တွေကိုတော့နိုင်ငံတော်သမ္မတနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်နဲ့ဆိုရထိပ်ပိုင်းတာဝန်ရှိသူတွေကိုတင်ပြသွားမယ်လို့မြန်မာကိုယ်စားလှယ်ဘက်ကပြောကြခဲ့တယ်လို့ဆိုပါတယ်ဒါပေမဲ့နေရကြဆွေးနွေးမှုအတွင်းမှာဒုက္ခသည်တွေနေရရင်ပြန်ရင်းနဲ့ပတ်သက်ပြီးတော့အောင်မြင်မှုတစ်စုံတစ်ရာရရှိခဲ့ခြင်းမရှိဘူးလို့လည်းသူကဆက်ပြောပါတယ်။မြန်မာဆိုရကတော့ရိုဟင်ဂျာဆိုတဲ့အတုံးတုံးကိုလက်မခံပေမဲ့ဒုက္ခသည်တွေကိုစီစစ်ပြီးပြန်လည်လက်ခံသွားမယ်လို့ပြောထားပါတယ်။ဒီတွေ့ဆုံဆွေးနွေးမှုအတွင်းရိုဟင်ဂျာဆိုတဲ့အခေါ်အဝေါ်ကိုဘာကြောင့်လက်မခံနိုင်တာလဲဆိုတာကိုဒုက္ခသည်တွေကိုရှင်းပြခဲ့တယ်လို့ဦးချိုင်းကမနေ့ကပြောပါတယ
်။ Based on the legal facts and historical facts we explained that
ဥရီကြောင့်ချက်လက်တွေတမိုင်းကြောင့်ချက်လက်တွေကိုအခြေခံပြီးတော့ရိုဟင်ဂျာဆိုတဲ့အခေါ်ဝေါ်ကိုကျွန်တော်တို့လက်မခံနိုင်တဲ့အကြောင်းရင်းကိုသူတို့ကိုရှင်းပြပါရယ်။ဒါပေမဲ့သူတို့လူမှုအဝန်အဝိုင်းတည်ရှိမှုကိုကျွန်တော်တို့မငင်းပါဘူး
။2018ခုနှစ်ဩဂတ်လကရခိုင်ပြည်နယ်မြောက်ပိုင်းမှာရှိတဲ့ရဲကင်းစခန်းတွေကို ARC ရိုဟင်ဂျာဆွေးရောက်အဖွဲ့တွေကဝင်ရောက်တိုက်ခိုက်ခဲ့တာကိုတုံ့ပြန်တဲ့အနေနဲ့မြန်မာစစ်တပ်ကဒေသတွေမှာနယ်မြေရှင်းလင်းရေးလုပ်ရာကနေအိမ်မှာရှိတဲ့ရိုဟင်ဂျာတွေတိမ်းနဲ့ချီပြီးတော့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခဲ့ကြတာဖြစ်ပါရယ်ခင်ဗျာ။